ိုင်းနိုင်ငံမှာနိုင်ငံခြားသားအလုပ်သမားတွေနဲ့ပတ်သက်တဲ့ဥပဒေအသစ်ထွက်ပေါ်လာပြီးနောက်မနေ့တုန်းကအထက်ခရိုင်မဲဆောက်မြို့ကနေရာ၃နေရာမှာရာနဲ့ချီတဲ့အလုပ်သမားတွေအဖမ်းဆီးခံရပါတယ်အဲ့ဒီတည်းမှာရွှေပြောင်းစာတင်ကြောင်းကဆရာတချို့လည်းအဖမ်းခံရပြီးဇွန်လ29ရက်ကစလို့ကျောင်းတချို့ယာယီပိတ်ရမယ်အခြေအနေရှိနေပါတယ်။မအေးမှာကသတင်းပေးပို့ထားတာ
ပါ။ဟဲ့နိုင်ငံတွင်းမှာနိုင်ငံသားလုပ်သမားတွေနဲ့ပတ်သက်တဲ့ဥပဒေတွေထွက်လာပြီးတဲ့နောက်ပိုင်းမှာတော့ထိုင်းနိုင်ငံရဲ့နေရာနှံ့ပြားမှာအဖမ်းဆီးတွေကိုစက်တိုက်လုပ်လာတာပါ။မင်းဆောင်မြို့မှာတော့ဇွန်လ28ရက်နေ့ကနေရာ3နေရာလောက်မှာအဖမ်းဆီးတွေလုပ်ခဲ့ပြီးဖမ်းဆီးခံရသူတွေဟာတရားရုံးတင်ပြီးနေရာရင်းကိုပြန်ပို့ခံရမယ့်အခြေအနေရှိရဆိုပြီးရွှေပြောင်းလုပ်သမားကြီးလှုပ်ဆောင်နေတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့မဲဆောက်မြို့လူမှုဆက်ဆံရေးတာဝန်ထမ်းမဟေမန်တွဲကပြောပြပါတယ်
အဓိကတိုင်းရတယ်သူတို့ရွေးချက်တယ်ဝင်ထားတယ်ပြီးလို့ရှိရင်အဲ့ဒီမှာမှလက်မှတ်မရှိတဲ့ဒီလေးပါမယ်လက်မှတ်မရှိတဲ့ဒီလေးပါမယ်နောက်ပြီးတော့မှဒီမှာမှအလုံးနေရာလွဲနေတဲ့ဒီဥစ္စာကြပန်းသမားတွေပါတယ်ဒီခိုင်းလဝကသွားတဲ့ချိန်မှာအဲ့ဒီဖန်ဆီးထွက်လာတဲ့အလုံးသမားတွေမတွေ့ခဲ့ဘူးသူတို့ဒီအခက်ထုံမှာသူတို့ဖန်ဆီးထုတ်လောက်ထားတယ်ပြီးလို့ရှိရင်အဲ့ဒီရဲ့အလုံးသမားတရားတော်ကိုသူတို့တရားလုံးတင်တယ်ပြီးလို့ရှိရင်ဓာတ်ငွေစောင်းပြီးမှသူတို့မိခင်နိုင်ငံကိုပြန်ပို့မယ်ဆိုတော့မှသိရတယ်ရှင
်ဖြစ်ကြောင်းစာတင်ကြောင်းတချို့ကဆရာကြီးဟာတိုင်းပြည်နိုင်ငံဌာနကနေထုတ်ပေးထားတဲ့ကျောင်းဆရာလက်မှတ်တွေနဲ့အရင်တုန်းကတော့မဲဆောက်မြို့နဲ့အနီးတစ်ဝိုက်မှာနေထိုင်သွားလာလို့ရပေမဲ့အခုအခါမှာတော့ကျောင်းဆရာတွေလည်းဖန်ဆီးခံရတာတွေရှိနေတယ်ဆိုပြီးရှင်းကျောင်းဆရာမများအစည်းအဝေးဥက္ကဋ္ဌဒေါ်ရှိစင်ဝင်းကအခုလိုပြောပါတယ
်ကလေးတွေလိုက်ကြိုးတဲ့အချိန်မှာကျောင်းဆရာကနေပြီးတော့သူ့ကလေးတွေအတွက်တလန်းဝင်တလန်းထွက်နဲ့ကလေးတွေလိုက်ခေါ်ပေးတယ်ပေါ့နော်အဲ့ဒီအချိန်မှာပလိကနေပြီးတော့ဝင်ဆန်းသွားတယ်ဒီဆရာကိုဆန်းသွားတော့နောက်ဆက်တဲ့သူ့ရဲ့ကျောင်းအုပ်ကနေပြီးတော့ဒီဆရာအတွက်ဆိုတော့နောက်ကတက္ကစီစိုက်ကယ်နဲ့သွားတယ်ပေါ့နော်တော်မောင်ရုံသွားတယ်သွားတဲ့အချိန်မှာလမ်းမှာတခါဒီကျောင်းအုပ်ကိုဖြတ်ပြီးတော့ဖမ်းတဲ့အချိန်မှာသူတို့နှစ်ယောက်စလုံးကဒီ MOE ကနေထုတ်ပေးထားတယ်migrant landing center တွေကနေမှလုံနေတဲ့ဆရာဖြစ်ကြောင်းဆိုရဲထောက်ခံတဲ့အထောက်ထားလေးလက်မှတ်ကိုပြရဲအဲပြပေးနေတယ်မရဘူးပေါ့နော်ဆိုတော့သူတို့နှစ်ယောက်စလုံးကိုအချုပ်ချဲထင်းလိုက်တယ
်ရှေ့ပြောင်းစာတင်ကြောင်းနဲ့ထီတော့ဝင်ရောက်ဖမ်းဆီးတာမျိုးတွေမရှိသေးပေမဲ့ရှေ့ပြောင်းစာတင်ကြောင်းအနီးတစ်ဝိုက်နေရာတွေကရှေ့ပြောင်းသမားမိသားစုတွေကအဖမ်းဆီးတွေရှိနေတာကြောင့်ကျောင်းကျက်နေတဲ့ကလေးတွေလည်းဒုက္ခရောက်ရတာတွေလည်းရှိနေတယ်ဆိုပြီးဒေါ်ရွှေစင်ဝင်းကဆိုပါတယ်ဒီလိုဖမ်းဆီးတွေကြောင့်ကျောင်းနဲ့ဝေးတဲ့နေရာတွေကနေထိုင်နေကြတဲ့ဆရာတွေလည်းကျောင်းကိုမလာရဲတာကြောင့်စာပင်ကျောင်း၃ကျောင်းလောက်ဟာဇွန်လ29ရက်နေ့ကစပြီးစတင်ပိတ်ထားရမယ်လို့ဆိုပါတယ်
။ပေါင်ကျင်းမှာရှိတဲ့မိသားရိုးဖမ်းနေမှာရယ်ဖမ်းတော့ဒီမိသားတွေကကျောင်းလမ်းနဲ့သူ့ရွာထဲမှာရှိတဲ့ကလေးတွေကိုအဲ့ကျောင်းတော့အကုန်လုံးထိုးထည့်ပြီးတော့လိုက်သွားရတယ်အချုပ်ကနဲ့ဒီကလေးတွေအတွက်လုံခြုံရေးရောစားဖို့တောက်ဖို့ရောနေဖို့ရောကျောင်းကြီးကအခုကျောင်းအဲ့လိုမျိုးတောင်းယူပေးရတယ်။တောင်းယူပေးရတော့အခုအဆို့တို့ပြစ်နေတာ၃ကျောင်းကအစတင်ဖြစ်နေတယ်ဆိုတော့သူတို့အကြောင်းကြီးကမျက်ခင်အစားပြီးတော့သူတို့အစားပိတ်နေ
။ခိုင်းမြန်မာနေဆက်မှာရှစ်ပြောင်းစာတင်ကြောင်းပေါင်း60ကျော်ရှိပြီးဒီစာတင်ကြောင်းတွေမှာရှစ်ပြောင်းကလေးငယ်ပေါင်း14,000ကျော်စာတင်ကြားနေတာဖြစ်ပါတယ်။ကျောင်းတိုင်းမှာခိုင်းပါသာရက်ကိုတင်ကြားနေရတာဖြစ်ပြီးခိုင်းဆရာဆရာမတချို့လည်းစာတင်ကြားပေးနေတာရှိပါတယ်။အခုအဖမ်းဆီးအတွင်းမှာတော့ရှစ်ပြောင်းစာတင်ကြောင်းတွေကိုပြစ်မှတ်ထားပြီးဖမ်းဆီးရရတော့မရှိနိုင်ဘူးဆိုပြီးထိုင်းနိုင်ငံကဥပဒေပညာရှင်တွေကဆိုပါတယ်။ဒီစာတင်ကြောင်းတွေဟာကလေးငယ်ရဲ့ပညာရေးကိစ္စတွေနဲ့နေဆက်ပြည်မှာနှစ်နိုင်ငံရင်ကျေးမှုဖလှယ်မှုတွေပူးပေါင်းဆောင်ရွက်တာတွေလုပ်နေတဲ့အတွက်ထိုင်းပြည်ရဲ့မိသားစုတွေကနားလည်မှုနဲ့ခွင့်ပြုပေးထားတာဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းကျောင်းဆရာတွေအနေနဲ့တခြားအပြင်မှာတွားလာရင်တော့တရားမဝင်နေထိုင်သူတွေအဖြစ်ဖမ်းဆီးတာမျိုးတွေကြုံနိုင်တယ်လို့ဆိုပါတယ်။အခုဖမ်းဆီးတွေဟာနိုင်ငံအနှံ့မှာပညာပေးအနေနဲ့စတင်ဖမ်းဆီးနေတာဖြစ်ပြီးနောက်ထပ်၃လအကြာမှာတော့ဥပဒေရပြင်းထန်တဲ့အရေးယူမှုတွေကိုလုံဆောင်သွားမှာဖြစ်တယ်လို့လည်းထိုင်းနိုင်ငံဘက်ကပြောဆိုထားပါတယ်ရှင်။